2020ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရအောင်သမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ပြည်ထောင်စုဝန်ကြီးဦးမင်းသူတို့မလျော်ဩစာတုံးခဲ့တယ်လို့ဆိုပြီးရာစသက်ကြီးဥပဒေပုံမှ130ကကြီးနဲ့တရားစွဲဆိုထားတဲ့အမှုတွေကိုကြားနာစစ်ဆေးမဲ့အချိန်စရာကိုမနေ့ကတက်မှတ်လိုက်ပါတယ်ဧပြီလ18ရက်မကျော်ခင်အပြည့်သက်စစ်ဆေးဖို့နေပြည်တော်အထူးတရားရုံးတရားသူကြီးကတက်မှတ်လိုက်တာပါဒါကြောင့်နှစ်လခွဲအတွင်းအမှုတွေကိုကြားနာဖို့ရှိနေကြောင်းတရားရုံးနဲ့နှိစက်တဲ့ရှေ့နေတဦးက VOA ကိုပြောပါတယ
်ရုံးထွက်တယ်လေအဲဒီရုံးထွက်တယ်ဒါပဲသိရတာပေါ့မဖြစ်ပါဘူးမဖြစ်ဘူးသူကဒီနေ့က CMB လုပ်တယ်ခေါ်တယ် CMB ကဘယ်နေ့မှမပြုဆက်မယ်ဘယ်နေ့မှမပြုဆက်တာအဲ့ဒါလေးသိဟုတ်တယ်မဖြစ်ပါဘူးမဖြစ်ပါဘူးတပတ်သူကတပတ်ခါချိန်လို့ပြောတယ်မနေ့တိုင်းတော့ပြည်လူဝဲဆေးရတာပေါ့အဲ့လိုပေါ့နော်
ဒေါက်ဆန်းစုကြည်ဦးဝင်းမြင့်နဲ့ဦးမင်းသူတို့၃ယောက်ပေါင်းပြီးတရားစွဲဆိုထားတဲ့အမှုအတွက်တရားလိုဘက်ကတင်တဲ့လိုပြတက်တဲ့အယောက်20ရှိနေပါတယ်။လာမယ့်သတင်းပတ် February 14ရက်နေ့ရုံးချင်းကြရင်တရားလိုဦးအောင်မျိုးလွင်ရဲ့ထွက်ဆိုချက်တွေကိုစတင်ကြားနာမှာပါ။လောလောဆယ်ဒေါက်ဆန်းစုကြည်အပေါ်အမှုပေါင်း18မှုနဲ့စစ်ကောင်စီကတရားစွဲဆိုခဲ့ပြီးငါးမှုအတွက်ထောင်ဒဏ်6နှစ်ပြစ်ဒဏ်ချမှတ်ထားပါတယ်။ရွေးကောက်ပွဲမှာ NLD ပါတီကမဲမတမာမှုလုပ်တယ်လို့ဆိုပြီးတိုင်းနယ်ပြည်နယ်ဝင်ကြီးချုပ်တချို့ကလည်းရာစသက်ကြီးပုံမှ130ကကြီးနဲ့စစ်ကောင်စီကတရားစွဲဆိုထားပါတယ်။အဲ့ဒီအမှုနဲ့တရားစွဲဆိုခံထားရတဲ့ NLD အစိုးရလက်ထက်ကရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးညီပူရဲ့အမှုကိုလည်းမနေ့ကကြားနာစစ်ဆေးပါတယ်။ဦးညီပူနဲ့အတူပြည်နယ်စီပင်တရားရေးဝင်ကြီးဟောင်းဦးမေအောင်တို့နှစ်ဦးအပေါ်တရားစွဲဆိုထားတဲ့အမှုအတွက်တရားလိုဖြစ်တဲ့ပြည်내ရွေးကောက်ပွဲအရာရှိဦးသူရိန်ထွတ်ကိုမနေ့မနက်ပိုင်းကစစ်တွေအကျဉ်းထောင်အထူးတရားရုံးမှစတင်စစ်ဆေးခဲ့တယ်လို့သူတို့ရှေ့နေတွေက VOA ကိုပြောပါတယ်
။ဒီနေ့ဟောဝစီပါလေ။ဟောတရားလိုဖြစ်တဲ့ဦးသူရိန်ထွတ်ကိုစစ်ပါလေ။အမှုမှာတော့ဟောဝန်ကြီးချုပ်ဦးညီဘူးရဲ့စစ်ပွင့်ကြီးဟောင်းဦးမေအောင်ပေါ်တော့သမုဒ္ဒရာကနှစ်ယောက်ပါပါတယ်။ဒါပေမဲ့တရားရုံးကအရေးယူဆောင်ရွက်တဲ့အပိုင်းမှာကတော့ဝန်ကြီးချုပ်ဦးမြင့်ဘူးကကြတော့ရာဇဝတ်ကြီးပုံမှန်တရား30ကဒီမဲ့အရေးယူဆောင်ရွက်တဲ့ဟိုဝန်ကြီးဟောပြည်ပဝန်ကြီးဟောဦးမြင့်ကကြတော့တရား30ကဒီပါတယ်အပြီးတော့ပုံမှန်တရားကိုပါတာပေါ့နော်အဓိကတော့ဟိုဟာကိုပြောထားတာကအာပိကူညီလေဆိုပြီးတော့အာပိကူညီပုံမှန်တူပါတယ်အပုံမှန်တမှုပြောတယ်ဒါပေမဲ့ပုံမှန်ကမတူဘူးပေါ့ဒီတော့ငွေရောင်းစုမေအမကြတော့ပုံမှန်နှစ်ခုပါပါတာပေါ့အမုံကတမှုတွေပါပဲအဲ့ဒီရာဇပတိစာဝတ်ထဲမှာတော့တိတိကျကျကြားထားတာမရှိဘူးတကယ်လို့ညခုမှဟိုဟာတရားကုန်းစေကကြီးပြပါဆိုတော့တရားကုန်းစေကကြီးကပြည်တံ၃နှစ်ချီရှာမယ်လို့ရတယ်ပုံမှန်ပေါ်တော့အဲ့ဒီအနှုံးပေးသူတို့ကရှာမယ်လို့ထင်တာပေါ့ကျွန်တော်တို့ယူဆတာကတော့
နောက်တစ်ချိန် February 14ရက်ရုံးချင်းကြရင်လေတရားလိုတက်တည်ရေးရဲ့ထွက်ဆိုချက်တွေကိုဆက်လက်ကြားနာသွားမှာပါရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးညီပူးနဲ့ဦးမင်းအောင်တို့ကိုစစ်ကောင်စီကအများပြည်သူတင်းငိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုပုံမှန်905ခါဝေးအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55ရို့နဲ့ထောင်ဒဏ်2ရှေချမှတ်ထားရမှာလက်ရှိဦးညီပူးကပုံမှန်905ခါဝေးအမှုအတွက်အလုတ်ကျန်းနဲ့ထောင်ဒဏ်2နှစ်အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55အတွက်အလုတ်ကျန်းနဲ့ထောင်ဒဏ်6နှစ်ကြာခံနေရပြီးဦးမေအောင်ကတော့ပုံမှ905ခါခွေအတွက်အလုတ်ကျန်းနဲ့ထောင်ဒဏ်2နှစ်အာဂရိမှုအတွက်အလုတ်ကျန်းနဲ့ထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်ခံထားရပါတယ်ရှင်